မြန်မာနိုင်ငံမှာတရုတ်ရဲ့ပိုင်ဆိုင်မှုတွေကိုအကာအကွယ်ပေးဖို့စစ်တပ်ကမြေမြုပ်မိုင်းတွေကိုတိုးမြှင့်အသုံးပြုလာနေတဲ့အန္တရာယ်ကြီးမားလာနေကြောင်းမြန်မာအရေးအကဲခတ်တွေကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လအစောပိုင်းမှာစစ်ကောင်စီတပ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေတဲ့သခိုင်းတိုင်းဒေသကြီးကတရုတ်ရင်းနှီးမြှုပ်နှံထားတဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းတဝိုက်မှာမြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းဂျပန်အခြေစိုက် Nikkei Asia သတင်းဌာနရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အခုလိုစစ်တပ်ကအသုံးပြုနေတဲ့မြေမြုံမိုင်းအန္တရာယ်ရှိလာနေတဲ့အပေါ်ဒေသခံတွေရဲ့စိုးရိမ်မှုတွေနင့်တက်လာနေတယ်လို့ဆိုပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာတယံဇာတထုတ်ယူမှုတွေကိုအဟံတားမရှိဆက်လက်လှုပ်ဆောင်နိုင်ရေးသူ့ကိုစန့်ကျင်နေတဲ့လက်နက်ကိုင်တော်လှန်သူတွေကိုအမြင့်ဖြုတ်ဖို့ကြိုးပမ်းနေတယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်။တရုတ်ရဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုအကာအကွယ်ပေးရပြီးဟာတစ်ခုအနေနဲ့မြန်မာစစ်တပ်ကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြောင်းအမေရိကန်ပြည်ထောင်စု Washington DC အခြေစိုက် USIP အမေရိကန်ငြိမ်းချမ်းရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ကပြောပါတယ်ဒါအပြင်လက်ပတောင်းတောင်ကျင်းနီစီမံကိန်းအနီးမှာအခုလိုစစ်ကောင်စီကဂျွန်လအတွင်မြေမြုပ်မိုင်းတွေကိုထပ်ပြီးအသုံးပြုနေတာဟာအာဏာသိမ်းပြီးကတည်းကဆိုရင်၄စိန်မြောက်ရှိနေပြီလို့ Tower ကဆိုပါတယ်။လက်ပတောင်းတောင်ကျင်းနီစီမံကိန်းမှာအဓိကရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့ One Pound တပ်ထုတူဖော်ရေးကုမ္ပဏီကတော့မြေမြုပ်မိုင်းဆွဆွဲချက်တွေနဲ့ပတ်သက်လို့အမှတ်ချက်ပေးဖို့ညှင်းဆူထားပါတယ်။ One Pound ကုမ္ပဏီဟာတရုတ်အစိုးရပိုင်ကာကွယ်ရေးဆိုင်ရာ Corporation ဖြစ်တဲ့ China North Industries Group Norin ကိုလက်အောက်ခံအဖွဲ့ခွဲတစ်ခုဖြစ်ပါတယ်။အဲ့ဒီဒေတာမှာ PDF အစုအဖွဲ့ပေါင်း16ဖွဲ့ကနေစစ်ကောင်စီအပေါ်စန့်ကျင်တိုက်ခိုက်မှုတွေကြီးထွားလာနေတဲ့အကျိုးဆက်ဖြစ်တယ်လို့လည်း Nikkei Asia သတင်းမှာဖော်ပြထားပါတယ်ရှင်။